ုလုံခွင့်တောင်းခံသူတူရကီနိုင်ငံသားမိုဟာမက်ဖူကန်ဆော့ကမန်ကိုမြန်မာအာဏာပိုင်တွေကအတင်းပြန်ပို့ခဲ့တာဟာတကယ်လူခွင့်ရေးချိုးဖောက်မှုပဲလို့ HRW လို့ခေါ်တဲ့လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကပြောလိုက်ပါတယ်။တူရကီအာဏာပိုင်တွေရဲ့တောင်းဆိုချက်ကြောင့်မိုဟာမက်ဆော့ကမန်ကိုမေလ24ရက်နေ့ကရန်ကုန်လေစိတ်မှာမြန်မာအာဏာပိုင်တွေကဖမ်းဆီးခဲ့တာပါ။တူရကီအာဏာပိုင်တွေကသူ့ရဲ့နိုင်ငံကူးလက်မှတ်ကိုလည်းဖျက်သိမ်းထားခဲ့တာပါ။မိုဟာမက်ဆော့ကမန်နဲ့သူ့မိသားစုကိုထိုင်းနိုင်ငံလေစိတ်မှာလူဝင်မှုကြီးကြပ်ရေးစခန်းတွင်24နှစ်လောက်ထိန်းသိမ်းထားပြီးတော့ထိုင်းနိုင်ငံကနေတဆင့်တူရကီနိုင်ငံကိုအတင်းပြန်ပို့ခဲ့တာပါ။အမေရိကန်ခြေစိုက်ဆွန်နီမွတ်စလင်ဘာသာရေးခေါင်းဆောင်ဖူတူလာဂူလန်ရဲ့လှုပ်ရှားမှုနဲ့ဆက်ဆက်တယ်ဆိုတဲ့ဆိုဆိုချက်နဲ့အခုလိုသူ့ကိုအတင်းပြန်ပို့ခဲ့တာလည်းဖြစ်ပါလေ။2016ခုနှစ်တူရကီနိုင်ငံကအာနာသိမ်းမှုကြိုးပမ်းမှုမှာဖူတူလာဂူလန်နဲ့အဖွဲ့ကတာဝန်ရှိပြီးတော့အဲ့ဒီအဖွဲ့ဟာအကြမ်းဖက်အဖွဲ့လည်းဖြစ်တယ်ဆိုပြီးတော့တူရကီအာဏာပိုင်တွေကယူဆနေတာပါ။မေလ26ရက်နေ့ကမိုဟာမက်ဆော့ကမန်ကိုတူရကီနိုင်ငံကိုပြန်ပို့ခဲ့ပြီးတော့တူရကီအာဏာပိုင်တွေကသူ့ကိုဆက်လက်ဖမ်းဆီးထားပြီးသူနဲ့ထိုင်တဲ့ပြည်နယ်မှာပြစ်မှုစုံစမ်းရေးစစ်ဆေးမှုတွေလုပ်ဖို့စီစဉ်ထားပါပြီ။မိုဟာမက်ဆော့ကမန်ဟာရန်ကုန်ကမကြာခင်တုန်းကပဲပိတ်ပင်ခံခဲ့ရတဲ့နိုင်ငံတကာအကြောင်းတစ်ကြောင်းကအမှုတမ်းတစ်ဦးလည်းဖြစ်ပါတယ်။သူ့ကိုတူရကီနိုင်ငံပြန်ပို့လို့ရှိရင်လူခွင့်ချုပ်ဖောက်ခံရမယ့်အန္တရာယ်ရှိတယ်လို့ခိုင်လုံတဲ့ချက်လက်တွေကိုထောက်ပြပြီးတော့အိုချာလို့ခေါ်တဲ့လူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတဲ့တခြားကုလသမဂ္ဂအဖွဲ့တွေကမြန်မာနဲ့ထိုင်းစိုးရကိုအကြောင်းကြားပေမဲ့လည်းအခုလိုပြန်ပို့ခဲ့တာလို့ဆိုပါတယ်